အမေရိကန်ကာကွယ်ရေးဝန်ကြီးနဲ့မြန်မာကာကွယ်ရေးဝန်ကြီးတို့နှစ်ဦးကနှစ်ပေါင်း20ကျော်တွင်ပထမဆုံးအကြိမ်ဖြစ်တိကျတွေ့ဆုံခဲ့ကြပါတယ်။ဘရူနိုင်းနိုင်ငံဘန်ဒါစရီဘဂဝန်မြို့တော်မှာကျင်းပခဲ့တဲ့အရှေ့တောင်အရှနိုင်ငံများအဖွဲ့အာဆီယံနိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေနဲ့ဩစတြေးလျတရုတ်အိန္ဒိယဂျပန်နယူးဇီလန်တောင်ကိုရီးယားရုရှားနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးတွေရဲ့ ADMN+ CEO ဝေပြင်ပမှာအမေရိကန်ကာကွယ်ရေးဝန်ကြီးချက်ခီဂေါလ်နဲ့မြန်မာကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလင်တို့ဩဂုတ်လ28ရက်ဗိုလ်တခုနေ့နေ့လယ်ပိုင်းကခဏတာတွေ့ဆုံခဲ့ကြတာပါ2014ခုနှစ်မှာမြန်မာနိုင်ငံကအာဆီယံဖွဲ့ဥက္ကဋ္ဌတာဝန်ရယူမဲ့အပေါ်သူ့အနေနဲ့ထောက်ခံတဲ့အကြောင်းနဲ့နောက်နှစ်မှာကျင်းပမယ့်အာဆီယံကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးတွေအတွက်ပြင်ဆင်လှုပ်ဆောင်တာတွေမှာအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပံ့ပိုးကူညီတော်ဖို့မျှော်လင့်ထားကြောင်းမစ္စတာဟီဂယ်ကဒုဗိုလ်ချုပ်ကြီးဝေလင်ကိုပြောခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနသတင်းမှာဖော်ပြထားပါတယ်။အခုလိုနိုင်ငံကာကွယ်ရေးဝန်ကြီးနှစ်ဦးအကြာတိကျတွေ့ဆုံတာမျိုးဟာလွန်ခဲ့တဲ့နှစ်20ကျော်ကာလအတွင်းမရှိခဲ့ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအကြီးအကဲတာဝန်ရှိသူတူကပြောပါတယ်။အခုတွေ့ဆုံမှုဟာပြောင်းလဲမှုတွေရဲ့လက္ခဏာတစ်ခုဖြစ်ပြီးဥပမာအစိုးရရဲ့အင်ပတန်ပြုသဘောဆောင်တဲ့ထိတွေ့ဆက်ဆံမှုဖြစ်တယ်လို့မြန်မာနိုင်ငံမှာဖော်ဆောင်နေတဲ့ပြောင်းလဲတွေနဲ့လူ့အခွင့်အရေးပိုင်းတိုးတက်မှုတွေကိုအတိမတ်ပြုတာလည်းဖြစ်တယ်လို့အဲ့ဒီအကြီးတန်းတာဝန်ရှိသူကပဲပြောပါတယ်ပြုပြင်ပြောင်းလဲမှုတွေမှာတိုးတက်မှုတွေဆက်ပြီးကြသွားဖို့အရေးကြီးတယ်ဆိုတာနဲ့မြန်မာနိုင်ငံအနေနဲ့မြောက်ကိုရီးယားနဲ့စစ်ပတ်ဆိုင်ရာဆက်ဆံမှုတွေကိုဖြတ်တောက်ဖို့အရေးကြီးတယ်ဆိုတာတွေကိုမစ္စတာဟီဂယ်ကဒုတိယဗိုလ်ချုပ်ကြီးဝေလင်ကိုပြောခဲ့တယ်လို့လည်းပန်တဂွန်စစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူဂျော့ဂျ်လစ်တယ်ကပြောပါတယ်အစိုးရရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကြိုးပမ်းမှုတွေကိုမြန်မာစစ်ဘက်ကထောက်ခံအားပေးတဲ့ပေါ်အမေရိကန်ကာကွယ်ရေးဝန်ကြီးချက်ခီဂွဲကချီချူးပြောဆိုသလိုပြုပြင်ပြောင်းလဲရေးတွေဆက်လုပ်သွားဖို့ကိုလည်းအားပေးတိုက်တွန်းခဲ့ပါတယ်။ဒီတော့ဒီမှာပဲအမေရိကန်ကာကွယ်ရေးဌာနအပြည်ပြည်ဆိုင်ရာဥပဒေလေးလာရေး Institute DILS နဲ့မြန်မာတပ်မတော်တို့ပူးတွဲပြီးဥပဒေရေးရာဆွေးနွေးပွဲတစ်ခုကိုဩဂုတ်လ28ရက်နေ့ကစပြီးတော့နေပြည်တော်မှာနှစ်ရက်ကြာကျင်းပပြုလုပ်ခဲ့ပါတယ်။အမေရိကန်ရေတပ်ကရေတပ်ဗိုလ်မှူးကြီး Captain Robert Sanders ကဦးဆောင်ပြီးစစ်ဖက်ရေးရာတွေနဲ့ပတ်သက်လို့နိုင်ငံတကာဥပဒေစံနှုန်းတွေလှုပ်ထုံးလုပ်နည်းတွေကိုဆွေးနွေးခဲ့ကြပြီးတော့မြန်မာစစ်ဖက်ကအရာရှိ20တက်ရောက်ခဲ့ပါတယ်။ဆွေးနွေးပွဲအကြောင်းအရာတွေထဲမှာလက်နက်ကိုင်ပြည်ပခန့်ဆိုင်ရာနိုင်ငံတကာဥပဒေ၊ပြည်ပဆိုင်ရာလူ့အခွင့်အရေးဥပဒေ၊စစ်ဆက်ညှိနှိုင်းမှုဆိုင်ရာစီမံစည်းကမ်းများ၊စစ်ဌာနချုပ်ရဲ့တာဝန်ဝင်တရားစတဲ့အကြောင်းအရာတွေပါဝင်ပါတယ်။